အီရန်နျူကလီးယားသိပ္ပံပညာရှင်မိုရှင်ဖခရီဇာဒေလောက်ချခံရတာကိုထုတ်ပြန်လက်စားခြင်းပဲလို့အီရန်သမ္မတဟာဆင်ရူဟာနီကပြောပေမဲ့လည်းအီရန်တို့အနေနဲ့လက်တလောလက်တုံပြန်နိုင်ခြင်းမရှိဘူးလို့လေးလာသုံးသပ်နေကြပါတယ်။အီရန်ကအကြမ်းဖက်လက်တုံပြန်ရင်ယာဒူးဆင်းရတော့မဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးရေးအပြင်းပြင်းထန်ထန်တုံပြန်နိုင်ခြင်းရှိတာအပြင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့အီရန်ပေါ်ထားရှိတဲ့တန်တမာရေးချဉ်းကပ်မှုနဲ့မူဝါဒတွေအပေါ်မှာတက်ရောက်နိုင်ခြင်းရှိတာကြောင့်လို့ဆိုပါတယ်။အီရန်တို့လက်တုံပြန်နိုင်ပေမဲ့တနည်းတနည်းလောက်ကြာမှတုံပြန်လက်စားချေလိမ့်မယ်လို့ Global Threat အဖွဲ့ကဦးဆောင်ညွှန်ကြားရေးမှူး Olivia Guita က VOA ကိုပြောပါရယ် Foundation for Defense Democracy အဖွဲ့က Jonathan Shanza ကလည်း Iran တို့အနေနဲ့လက်တုံပြန်ရင် Joe Biden အစိုးရနဲ့ဆက်ဆံရေးအပေါ်အကြီးအကျယ်မှားယွင်းတွက်ချက်လိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့ပြောပါရယ် American တို့ Iran နဲ့ရရှိထားတဲ့2015ခုနှစ်သဘောတူညီချက်စာချုပ်ကနေ Donald Trump ကတပတ်သက်နှုတ်ထွက်ခဲ့တာဖြစ်ပေမဲ့အဲ့ဒီစာချုပ်ကိုပြန်လည်အသက်သွင်းလိုတယ်လို့ရွေးကောက်ခံ Donald Joe Biden ကပြောနေခဲ့တာပါ Iran ကောင်းဆောင်ပိုင်းကတော့အသက်59နှစ်အရွယ် Iran Nuclear သိပ္ပံပညာရှင် Mohsin Fakhrizadeh တောက်ကြနေကလုံခြံခံရအပြီးမှာ Israel နိုင်ငံကိုအပြစ်တင်ထားပါတယ်သူဟာဒီနှစ်တည်းဒုတိယမြောက်လုံခြံခံရတဲ့ Iran စစ်ဘက်ကအစ်မြင့်အရာရှိတူလည်းဖြစ်ပါတယ် Israel နိုင်ငံကတော့သူ့လက်ချက်ဖြစ်တယ်လို့ပြောတယ်လို့လောက်ကြမှုရဲ့နောက်ွယ်မှာပါဝင်ပတ်သက်နေတဲ့ဆိုတာကိုလည်းညှိစို့ထားခြင်းမရှိပါဘူး